ငါတို့အောင်အောင်ကမင်္ဂလာပါခင်ဗျာ
မင်္ဂလာပ
ါဒီအန်ကေမနေ့ကပေါ့နော်ဒီပြည်သူ့လွတ်တော်မှာဒီအစိုးရရဲ့ဒီနိုင်ငံသားချင်းငွေတွေတုံးဆွဲမှုပေါ်မှာအလင်းလွင်ရှိနေတယ်ဆိုပြီးထောက်ပြရတဲ့မေကွန်မင်းမြန်နေတာတွေ့ရပါခင်ဗျာအဲ့ဒီမေကွန်ဘယ်လိုမျိုးဟိုတွေ့ဟိုဖြစ်ပေါ်လာလဲဆိုတော့အဲ့ဒီအကြောင်းလေးကိုနည်းနည်းလေးရှင်းပြပြပါခင်ဗျာ
2017ခုနှစ်ပေါ့မြန်မာနိုင်ငံကဒီမိုကရေစီလမ်းကြောင်းပေါ်စပြီးတော့ဥတည်တဲ့အချိန်ကစပြီးတော့မှာနိုင်ငံတကာနေပြီးမှာစီးပွားရေးပိတ်ဆို့မှုပေါ့ပဲအထွေပိတ်ဆို့မှုတွေရုပ်သိမ်းဖြေလျော့ပေးတာရှိပါတယ်နိုင်ငံတကာနေပြီးမှာမြန်မာနိုင်ငံပေါ်ထောက်ပံ့ငွေတွေချင်းငွေတွေလည်းပဲကဏ္ဍလိုက်အလုံးကြီးနဲ့ပေးလာတာလည်းရှိပါတယ်သူတစ်ဖြစ်တော့ပေါ့လေဥရောပသမဂ္ဂ EU အမေရိကန် USA နောက်ကမ္ဘာပံနိုင်ငံငွေကြီးရဲ့မှုတွေပေါ့ပဲပေါ့လေကမ္ဘာအဖွဲ့အစည်းတွေနေမှာအထောက်ပံ့ငွေနဲ့ချင်းငွေတွေပေးလာတာရှိပါတယ်အဲ့လိုပြီးတဲ့အခါမှာအပိုင်းနှစ်ပိုင်းရှိပါတယ်ပထမပိုင်းကတော့ပြည် state level လို့ခေါ်ပါတယ်နိုင်ငံတော်အဆင့်ကနေမှအဲ့ဒီကမ္ဘာပံ့အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးမှထောက်ပံ့နေပြီးတော့ဖြစ်ပါတယ်ဒုတိယပိုင်းကတော့ session level လို့ခေါ်တဲ့ဝန်ကြီးဌာနတခုချင်းလိုက်နောက်တိုင်းဒေသပြည်နယ်အစိုးရနဲ့ဖြစ်ဖြစ်ပေါ့လေအဲ့လိုဖွဲ့စည်းနေချိတ်ဆက်ပြီးမှထောက်ပံ့နေပြီးတော့ဖြစ်ပါတယ်အဲ့ဒီတော့ဒီကနေ့ထိပေါ့လေနိုင်ငံကပေးတဲ့အထောက်ပံ့ငွေတွေချင်းငွေတွေဒီဒေါ်လာ10ဘီလီယံကျော်လောက်ရှိသွားပါပြီ။နောက်ထပ်လည်းပဲအလားတူထောက်ပံ့ငွေတွေချင်းငွေတွေဆက်ပြီးမှလက်ခံရယူဖို့ကဏ္ဍထားတာတွေ propose လုပ်ထားတယ်လေရှိနေကြောင်းသိရပါတယ်။တချို့ဘက်နေမှာပြီးတဲ့ဘက်နေမှာကိုင်းနေမြင်တာမရှိပါနဲ့သုံးဆွဲကြတာရှိပါတယ်။အမှပေါ့တိုင်းဒေသကြီးပြည်နယ်လူထုကသူ့ဒေသဖွင့်ဖို့တဲ့သုံးဆွဲတဲ့ခါမှာလုပ်ငန်းတွေအကောင်အထည်ပေါ်တဲ့ခါကြမှာပဲသိရတယ်။ခုနထောက်ပံ့ငွေချင်းငွေဘယ်လိုရလဲ။ကေကနာတွေမှာဘယ်လိုသုံးမဆွဲအသေးစိတ်ပေါ့နော်။လုပ်ငန်းစီမံချက်ကိုဒေသခံပြည်သူတွေဒေသခံလူမှုဘက်တွေမသိရတာများပါတယ်။ကိုင်းနေမြင်တာမှုရှိတဲ့ခါကျတော့လေလွင့်ဆုံးရှုံးမှုတွေလည်းဖြစ်ပေါ်လာပါတယ်။အဲတချို့ဆိုလို့ရှိမှာလေဌာနစီဆိုပြီးမှ 10% ဖြတ်တာလို့နောက်ဆိုရင်နောက်10%နဲ့အစင်းစင်းဖြတ်တာနဲ့ပါလို့ဆိုရင်ဒီထောက်ပံ့ငွေချင်းငွေပေါ်မှာမြေပြင်ပြည်သူတွေပေါ်မှာအပြည့်အဝအကျိုးသက်ရောက်မှုမရှိဘူးလို့ဆိုပြီးမှဝေဖန်ထောက်ပံ့လို့ရှိနေပါတယ်။သို့သောထောက်ပံ့ငွေချင်းငွေအမြောက်များရခြင်းအဖြစ်အစိုးရဖွဲ့ရဲ့ပေါ့နော်။ငွေကြီးအသုံးစိတ်မော်လုံးကအင်မတန်ကြီးမားလာပြီးတော့မှတစ်ဖက်ကလည်းပေါ့လေရေးခွက်စီဝတ်စနစ်ကိုအားနည်းသွားတာမျိုးဖြစ်နေပါတယ်။ငွေအလုံးလိုက်ခဲလိုက်ကြိမ်သုံးရတဲ့မှုသက်ဆိုင်ဝန်ထမ်းလာလိုက်တာဝန်ရှိတဲ့လူရမှာလည်းပဲငွေကြီးအလွဲသုံးစားမှုတွေမတမာမှုတွေဖြစ်လာလေရှိပါတယ်ဒါနိုင်ငံကဖြစ်စီတဲ့တာရကလည်းဖြစ်ပါတယ်တောင်းမလို့ဘူးလေဒီထောက်ပံ့ငွေတွေပေါ်မှာရှင်းငွေတွေပေါ်မှာခုနတိကဝင်နေမြင်တာမှုရှိအသုံးချဖို့နေ့ကအလေလွဲ့နေဆုံးရှုံးမှုတွေအဟောတိကအသုံးစီတွေမဖြစ်ဖြစ်ပေါ်တာဝန်ရှိသူစဉ်းစားကြည့်မှာအဆက်မပြတ်ကြက်မှတ်ကိုခဲ့ဖို့နံပါတ်3ကနော်ဒီသုံးစုံမှုတွေပုံမှန်တွေပဲဟုတ်လားခုနဒေသခံပြည်သူလူထုကိုအသိပေးသူပဲသုံးစုံမှုတွေပုံမှန်လည်းလွတ်တော်ပြန်ပြီးမှအစဉ်ခံဖို့လိုအပ်တယ်ဆိုတော့မင်းကထောက်ပြခဲ့ပါတယ
်ပြီးခဲ့တဲ့ဒီအမျိုးသားလွတ်တော်မှာလည်းဒီအမျိုးသားလွတ်တော်ဥက္ကဋ္ဌကဒီအစိုးရရဲ့ဘတ်ဂျက်တွေသုံးဆွဲတာနဲ့ပတ်သက်ပြီးတော့ဒီဈေးစည်းဘက်မောက်တယ်ဆိုတဲ့စကားပုံနဲ့တင်စားပြီးနိုင်ငံတော်သမ္မတစီကိုဟိုတဝန်လာပေးဖို့ခဲ့တာရှိပါတယ်အဲ့ဒီနောက်ပိုင်းမှာအကြေအခုလိုထောက်ပြတယ်ဆိုတော့ဒီအစိုးရဘတ်ဂျက်နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဟိုပြန်ခွဲအောင်အစိုးရဘတ်ဂျက်အသုံးချတဲ့နေရာမှာအာဘယ်ဝန်ကြီးဌာနတွေဘယ်အစိုးရအဖွဲ့တွေကလိုအပ်နေတယ်လို့အကြေထင်ပါလဲခင်ဗျာ
အဲ့လိုထောက်ပံ့ငွေတွေချင်းငွေတွေဘတ်ဂျက်တွေအလုံးလိုက်ခဲလိုက်သုံးဆောင်ကြတယ်ပညာရေးဆိုရင်45ဆသုံးဆောင်ရတယ်ကျန်းမာရေးလည်း20ဆ30ဆသူ့ပြီးသုံးဆောင်နေတယ်ကျန်နေပေါ်ဆောက်လို့ရကဏ္ဍတွေဖြစ်တယ်ငွေကြီးကအစာပုံများစွာတူတဲ့သုံးဆွလာရှိပါတယ်သုံးဆွလာရှိတာကြတော့အဲ့ဒီမှာများများသုံးတယ်အလီလွတ်များလည်းဖြစ်ပါတယ်အဲဆောက်လို့ရကဏ္ဍမှာကြလို့ရှိရပေါ့လေမှာပေါ့ပင်တယ်အောက်တရားဆောက်တယ်ချိုးပါဆိုလို့ရှိပေါ့လေတရားကဟုတ်လား90ကုန်900ပြီးနေပြီသို့တော့အပြီးမပြဘူးနော်ပြီးတိုင်းရတယ်မပြီးပြဘူးမပြဘဲနဲ့ဒါအပြီးတတ်ဖို့ဖြစ်နေရှိတော့ဘာနာငွေထက်လို့ရတယ်ဆိုမှာနော်တစ်ဖက်ကပေါ့လေနားလေးမှုနဲ့လက်ပါတောင်းပြန်သုံးဆွဲမှုရှိပါတယ်အဲ့လိုတောင်းသုံးဆွဲခါမှာအမှန်တကယ်တဝက်ချက်ကတိန်းတရာလောက်ဆိုတော့တောင်းတာတန်း1000ကျော်လောက်တောင်းနိုင်မှုတွေ့ရတာရှိပါတယ် ဒါတော့ဗောလေဒါနဲ့ပတ်သက်လို့ရှိရင်သူ့တို့မှာပဲတက်ဆိုင်ဝင်ဌာနကိုခုနကိန်းနှံချက်လက်အတိကျနဲ့ထုတ်ပြခဲ့တယ်ရှိပါတယ်ပြည်ညာရေးကဏ္ဍမှာလည်းပဲငွေတွေကအများကြီးတိုးတဲ့30လောက်ခါကြတော့ဆောက်လို့တဲ့ကျောင်းဆောင်တွေအဆောက်အဦတွေကနော်အယူသွေးမပြည့်မီလို့ရှိပါတယ်ဒါမှမဟုတ်ခုနမျိုးတလုံးတို့တွေကဇီတိပန်းမှောက်သွားတယ်လို့သူကဥမာပေးပြီးမှတုံ့နှုံးခဲ့တာဖြစ်ပါတယ်အမှန်မှပဲဒါနဲ့ပတ်သက်ပြီးတော့မနေ့ကတတိမိတိုင်းပြီးတဲ့ခါကျတော့ကျွန်တော်အနေနဲ့တော့ပေါ့လေဆွေကြီးနောင်ပွဲတွေ့နေရတယ်လို့ဖြေလိုက်ပါတယ်ဆွေကြီးနောင်ပွဲဆိုတာတော့ဘုဒ္ဓဘာသာမြန်မာလူမျိုးတွေနဲ့ဘုရားပေါ့လေဒီဝိထုအစူးစူးသူတို့ဖိကြားထားတယ်ပြိဖိထားတယ်ယဟန်တန်ငါးကြီးသီလရှင်တွေယောဂီတွေလောက်ပါတယ်သို့တော့ပေါ့လေပူလည်းနဲ့ပစ္စည်းတွေကိုငါရှိပါတယ်အဲ့ဒီခါမှာလေတဲ့သူတွေပါတယ်ကဂုပကလူလူဥပဒကလူနဲ့နောက်ကနေတောက်ဆုံးတန်းစီပူပြီးတော့လူခံသွားတယ်ရှိပါတယ်တိုးတော်လည်းလူချင်းများတဲ့အနေနဲ့ကမတွေ့မတူဘဲကျန်တဲ့ပစ္စည်းတွေကိုလုံးသွေးပါတယ်ကုလဲပေါ့လေဘဏ္ဍာငွေ30နဲ့ခေါ်တာဆွေကြီးလုံးပွဲကြီးလို့ဖြစ်နေတယ်လေတွေ့နေရပါတယ
်လိုက်စားဒီအစိုးရလက်ထက်မှာဖွဲ့စည်းထားတဲ့အဲ့ဒီလိုက်စားမှုတက်ဖြတ်ရေးကော်မရှင်ပေါ့နော်အဲ့ဒီကော်မရှင်ရဲ့ဒီအငယ်ပြောတဲ့ဒီအချင်းပြခြားသားမှုတွေပေါ်မှာဆောင်ရွက်နေမှုအပေါ်မှာရောအငယ်ဘယ်လိုသုံးသပ်ပါလဲခင်ဗျာ
အဲ့ဒီလိုက်စားမှုတက်ဖြတ်ရေးကော်မရှင်နေတော့အချင်းပြလုံဝန်းတောင်လေးတဲ့ကြောထန်းဆောင်လေးချောင်းကြားသိရပါတယ်တိုးတော်ရန်လက်ပေါ့တိတံမြင်လာတဲ့အများပြည်သူလက်ခံနိုင်မဲ့ရလက်မျိုးထွက်ပုံမျိုးတော့ရုံစွာအားနေနေပါတယ်အားနေနေပါတယ်အဲ့ဒါဘာကြောင့်လဲဆိုရှင်အားဒီလက်ဆောင်ဖြစ်စီနေမှုပြည်သူတွေကတိုင်ကြားမှစုံလန်းစစ်စစ်တာတဲ့အားဒီလက်ဆောင်မှုတွေအများဆုံးဖြစ်ပေါ်နေတဲ့ဝန်ကြီးဌာနအခွင့်အရေးရှိပါတယ်တိုင်ကြားမှုမရှိတော့လည်းပဲဒီဟာဒီမှာလိုအပ်တယ်လို့ပေါ့လေခဲတဲ့ဝင်ဝင်ရောက်ပြီးမှစုံလန်းစစ်စစ်တဲ့လို့ထင်ပါလေ
။ဟုတ်ကဲ့အင်ဂျယ်အားလုံးပြည့်အကျဉ်းကြီးတင်ပါတယ်ခင်ဗျာ
။ပြည့်တင်ပါတယ်။